ဖိလစ်ပိုင်သမ္မတဒူတာတေကအမေရိကန်သမ္မတဘရက်အိုဘားမားကိုတေးလိုက်တော့ဆိုပြီးနောက်တစ်ကြိမ်ခက်ရရန်ပြောဆိုခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတအိမ်မီတော်ကတုံ့ပြန်လိုက်ပါတယ်။အခုလိုမှတ်ချက်ပေးပြောဆိုမှုတွေဟာဖိလစ်ပိုင်နဲ့အမေရိကန်ပြည်သူတွေကြားနှွေးထွေးတဲ့ရင်းနှီးမှုတွေနဲ့ဆန့်ကျင်နေပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံအစိုးရကြားအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုမှတ်တမ်းတွေရှိခဲ့သလိုဒူတာတေအစိုးရလက်ထက်မှာလည်းဆက်လက်ဆောင်ရွက်နေတာတွေရှိနေတဲ့အကြောင်းအင်ဂါနီကပြုလုပ်တဲ့အိမ်မီတော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရဖို့ကို George Arnes ကပြောဆိုခဲ့တာပါ။နိုင်ငံစလုံးအတွက်လူညုံရေးဆိုင်ရာကိစ္စရပ်တွေဖိလစ်ပိုင်နဲ့အမေရိကန်လူထုအလွှာပေါင်းစုံအပါအဝင်နှစ်နိုင်ငံလူထုကြားနှစ်ပေါင်း80ကြာအပြန်အလှန်ခိုင်မာတဲ့ဆက်ဆံရေးတွေနဲ့အမေရိကန်ဖိလစ်ပိုင်မဟာမိတ်ဆက်ဆံရေးကိုတည်ဆောက်ထားတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရ George Arnes ကပြောဆိုခဲ့တာပါ။အင်္ဂါနေ့ကပြောကြားတဲ့မေခွန်းထဲမှာသမ္မတဒူတာတေက EU ဥရောပသမ္မဂကိုလည်းကြိုက်တဲ့အနိဋ္ဌာယုံကိုယွေငရဲပြည်မှာတော့နေရာမရှိတော့ဘူးဆိုပြီးခရရန်ပြောဆိုသွားပါသေးတယ်။သုံးလအတွင်းလူပေါင်း 3,000 ကျော်သေဆုံးခဲ့ရပြီဖြစ်တဲ့ဖိလစ်ပိုင်အစိုးရရဲ့မူရစ်စေဝါတိုက်ဖြစ်ရေးလှုပ်ရှားမှုကိုအနောက်နိုင်ငံတွေကဝေဖန်ခဲ့တဲ့အပေါ်မစ္စတာဒူတာတေကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။